မြန်မာနိုင်ငံတော်ဝန်လုံးအကျဉ်းထောင်တွေအတွင်းစေဝါနဲ့ဆရာဝန်ကုသမှုလုံလောက်စွာမရတာကြောင့်ကိုလအတွင်းတည်ဆုံးရတဲ့နိုင်ငံရေးအကျဉ်းသားတွေ12ဦးရှိတယ်ဆိုပြီးမြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPNM ကသတင်းထုတ်ပြန်ခဲ့ပါတယ်ဒီထဲမှာကြိုက်မရော့အကျဉ်းထောင်မှာပုံမှန်54ပုံမှန်52ကကြီးနဲ့ထောင်တစ်သက်ချမှတ်ခံရရတဲ့အသက်43နှစ်အရွယ်ကိုရာရှင်ခေါ်ဟာရှင် ပုံမှန်56နှစ်ကတည်းကခုနှစ်ချမှတ်ခံရရတဲ့အသက်32နှစ်အရွယ်ကိုပြေပြောအောင်မကွေးထောင်မှာပုံမှန်90ညနဲ့ထောင်တန်း15နှစ်အမိန့်ချခံရရတဲ့အသက်23နှစ်အရွယ်မတ်စုမီအောင်မန္တလေးဥပိုလ်အကျဉ်းထောင်မှာပုံမှန်900ကကြီးနှစ်မှုနဲ့ထောင်တန်း6နှစ်ချမှတ်ခံရရတဲ့အသက်35နှစ်အရွယ်မတ်ရင်မိုးတို့လည်းပါဝင်ကြောင်းမြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက်ကဥဆောင်ကော်မတီဝင်ကိုတိုက ှုကိုအဓိကကောက်ယူရဲဖွဲ့စည်းဖြစ်ကြပါဘောเนาะအဲ့တော့ကျွန်တော်တို့ဒီတည်ဆုံးမှုမှာဆိုရင်နိုင်ငံရေးကျင်းသားကစုစုပေါင်းကျွန်တော်တို့82ဦးလောက်အထိကိုကျွန်တော်တို့တည်ဆုံးခဲ့ရတယ်ပေါ့เนาะတည်ဆုံးခဲ့ရတယ်အဲ့ဒီမှာဆိုရင်ဒီအမျိုးသမီးနှစ်ဦးပါဝင်တယ်ပေါ့လေကျွန်တော်တို့အဖွဲ့အစည်းအနေနဲ့လက်လမ်းမီတွေများပေါ့เนาะကောက်ယူထားပြီးမှစနစ်တကျကောက်ယူထားနိုင်တဲ့ဒီဖြစ်စဉ်ဖြစ်တယ်ပေါ့မြေပြင်မှာတော့ဒီထက်ပိုပြီးမှလည်းဒါတည်ဆုံးမှုတွေရှိနိုင်တယ်ပေါ့เนาะတချို့ထောင်တွေကျတော့အင်တာနက်ခက်ခဲကြောင်းတော့လကောင်းလက်လမ်းမီတွေတော့လကောင်းပေါ့เนาะအဲ့ဒီထောင်တွေမှာလည်းတည်ဆုံးမှုတွေရှိနိုင်တယ်ကျွန်တော်တို့အချက်လည်းမရရှိထားတာပဲဖြစ်နိုင်တယ်ပေါ့နော်အဲ့တော့ဒီထက်တော့ပိုပြီးများနိုင်တယ်ဆိုတာလေးကိုလည်းကျွန်တော်တို့ဟုတ်ပြောချင်ပါတယ်ခင်ဗျာ
အဓိကပြဿနာကတော့ထောင်ဈေးုံတွေဟာဆရာဝန်မလုံလောက်တဲ့အပြင်အရေးပေါ်အခြေအနေတွေမှာပြင်ပဈေးုံတွေကိုပို့ပြီးအချိန်မီကုသပေးတာမရှိတဲ့အတွက်ကြောင့်လည်းသိဆုံးရတာဖြစ်တယ်လို့လည်းကိုတိုက်ထွန်းဦးကပြောပါတယ
်ကျွန်တော်တို့ချင်းဆောင်တွေမှာဒီကျန်းမာရေးတစ်ခုခုပေါ့နော်ဒီနေမကောင်းတဲ့အချိန်မျိုးမှာဆိုရင်ဆရာဝန်တွေအပြစ်မရှိတဲ့ပြဿနာတွေရယ်နောက်တစ်ခုကဒီလိုဖြစ်တဲ့အချိန်မျိုးမှာဆရာဝန်တွေချင်းပြီးရောက်မလာဆိုတဲ့အကြောင်းပြချက်တွေရေပေါ့ဒီအကြောင်းပြချက်တွေနဲ့ဒီမှာကျွန်တော်တို့ဒါနိုင်ငံရေးကျင်းသားတွေဒါတည်ဆုံးခဲ့ကြတာဖြစ်ပါတယ်တချို့တည်ဆုံးမှုတွေကတော့ကျွန်တော်တို့ဒီဆရာဝန်တွေအချိန်မီရောက်မလာလို့တည်ဆုံးတဲ့အပြင်အရေးပေါ်ဖြစ်တဲ့အချိန်မှာပြင်မဆေးရုံတွေကိုအချိန်နဲ့တကင်းကြီးပို့ဆောင်ကုသပေးခြင်းမရှိခဲ့တဲ့အတွက်ပေါ့နော်တည်ဆုံးခဲ့ရတဲ့သူတွေလည်းပါဝင်ပါတယ
်မိသားစုဝင်တွေပေးတဲ့ဆေးဝါးတွေကိုလည်းကန့်သက်တာတွေပုံမှန်ဆေးတောက်ရမဲ့သူတွေအတွက်ဆေးဝါးမရတာတွေကြောင့်လည်းတည်ဆုံးရတာဖြစ်တယ်လို့လည်းပြောပါတယ်
။ဒီ2024အနေစပြီးမှမိသားစုဝင်တွေအေးပိုးတဲ့နိုင်ငံဆေးဝါးတွေကိုကန့်တပ်လိုက်တယ်။အဲဒီလက်ခံလိုက်တဲ့ဆေးဝါးတွေကလည်းပြင်းထန်ရေးစီကိုအပြည့်အဝမရောက်ဘူးပေါ့နော်။ဒါကြောင့်မလို့လေကျွန်တော်တို့ဒီပုံမှန်ရောဂါဖြစ်တဲ့သူတွေကဆေးတောက်ဖို့တောင်မှအနိုင်နိုင်ပေါ့နော်ခက်ခဲလာတယ်ပေါ့။အဲ့တော့ခက်ခဲလာတာနဲ့အမျှကျွန်တော်တို့ပုံမှန်ရောဂါအနေမှာနာလာစီရောဂါတွေဖြစ်ကူးပြောင်းသွားတယ်။ကူးပြောင်းလာတဲ့အချိန်မှာလည်းထောင်ရင်းဆေးဝါးမလုံလောက်တဲ့အတွက်ဒါအပြင်းထောင်ဆေးရုံမှာတက်ခွင့်ရဖို့ဆိုတာလည်းအရင်ခက်ခဲလာတယ်ပေါ့နော်အဲ့တော့ကျွန်တော်တို့မြင်တော်ပြောရမယ်ဆိုရင်ထောင်ဆေးရုံတွေကလက်ရှိမှာဒါနိုင်ငံရေးကျင်းသားတွေကိုဆေးဝါးကုသခွင့်ကုသရတဲ့နေရာဖြစ်နေပဲနေပေါ့နော်မတည်ဆုံးခင်မှာယာယီထားတဲ့နေရာတွေဖြစ်ပဲရှိနေတယ်ဗ
ျစစ်တပ်ကအာဏာသိမ်းခဲ့တဲ့2021ခုနှစ်ဖေဖော်ဝါရီလကစပြီး2024ခုနှစ်စက်တင်ဘာလ30ရက်နေ့အထိနိုင်ငံရေးကျင်းသားများကုညီစောင့်ရှောက်ရေးအတင်းEPP ကနေကောက်ယူမှတ်တမ်းတင်ထားတဲ့စည်ရင်းရဖန်ဆီးခံရသူအရေးအတွက် 28,485 ဦးထိရှိနေပြီးစုစုပေါင်းသေဆုံးသူ 9,912 ဦးထိရှိပြီလို့လဲဆိုပါတယ်ဒီထဲမှာအချင်းထောင်နေတဲ့သေဆုံးသူတွေလည်းပါဝင်ပါတယ်ရှင်